ကျမကတော့စုမမရှင်ကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာယောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေပေါ်မှာစိုးရိမ်နေကြတဲ့အကြောင်းကိုသောရရှင်တွေကိုပြောပြပေးကြပါတယ်။တနင်္ဂနွေနေ့အစောပိုင်းအထိကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရဆိုရင်တော့လူပေါင်း100ကျော်ကူးစက်ခံထားရတဲ့မြန်မာနိုင်ငံမှာယောဂါပိုးကူးစက်ပြန့်ပွားမှုကိုကာကွယ်ရေးအစီအမံတွေကိုထိထိရောက်ရောက်ချမှတ်ဆောင်ရွက်ဖို့ကျန်းမာရေးဝန်ထမ်းတွေနဲ့လူထုကြားလိုလားနေကြပါတယ်။အထူးသဖြင့်ကတော့ပြပခီးသွွားရာဇဝင်မရှိပဲယောဂါပိုးရှိတဲ့သူတွေကနေတဆင့်ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်ကာကွယ်ရေးအစီအမံတွေကိုစနစ်တကျပြင်ဆင်ထားဖို့တိုက်တွန်းနေကြတာပါအခုဆိုရင်တော့တကြံကာလအတွင်းနေအိမ်တွေမှာပဲနေဖို့ညွှန်ကြားထားတဲ့ရက်ကုန်ဆုံးတော့မှာဖြစ်တာကြောင့်လူတွေအပြင်ထွက်ရာကနေယောဂါကူးစက်မဲ့အန္တရာယ်တိုးလာမှာကိုရှင်းနေတူဦးဖြစ်တဲ့ကိုစိုးမိုးမြင့်တို့လိုရန်ကုန်မြို့ခံတွေကစိုးရိမ်နေပါတယ
်ရန်ကုန်ရဲ့အခြေအနေကတော့မနက်ဆန်က20ရင်းနေဆိုတော့လေရုံးစောက်ဖွင့်ပြီပေါ့ဗျာအခုပဲပြောလဲအပြင်ထွက်ပြီးတော့ကျွန်တော်တို့ကြည့်ရတာကကားတွေကအပြင်မှာတော့အပြန်ပြင်းသွားနေတာတော့တွေ့ရတယ်။ဘက်စကားတွေပေါ်မှာတော့လူမရှိဘူး။ပြီးတော့အပြင်မှာလူရယ်လို့တော့အဲ့ဒီထွက်နေတာကဒီနေ့ရှိတော့မရှိသေးဘူး။ဒါပေမဲ့တခုရှိတာကလူတွေကကြောက်တာတော့ကြောက်တယ်။ဒါပေမဲ့ကိုယ့်ရဲ့စားဖို့နေဒါမှမဟုတ်ကိုယ့်ရဲ့နေမှုထိုင်မှုကိုပြောင်းလဲခြင်းသေးတဲ့အနေထားမရှိကြသေးဘူးဗျာကိုရက်ွက်တော့ပြပြီးပို့ပြီးတော့ဒီစေယုံကလာတော့မှပဲသူကကြောက်မဲ့နေသားကြီးချို့ရံရှိရဲဗျာစေယုံဆိုတဲ့ရက်ကိုတိုးလိုက်မယ်ဆိုရင်တော့ကျွန်တော်တို့အောက်မိလိုက်မယ်လို့တော့ကျွန်တော်ကတော့မြင်တယ
်ဒီလိုရေကုန်မျိုးကနေစိုးရင်နေတယ်လို့ပဲလုပ်ငန်းရှင်တွေဘက်ကလည်းစိုးရင်မှုရှိပါတယ်မြန်မာနိုင်ငံကလုပ်ငန်းရှင်တယောက်လည်းဖြစ်မြန်မာနိုင်ငံကစံစဘာအသင်းချုပ်တာဝန်ရှိသူလည်းဖြစ်တဲ့ဒေါက်တာဆိုးထွန်းကလည်းလူထုကြားမှာကူးစက်မှုမဖြစ်အောင်လို့မဖြစ်မနေလုပ်ငန်းခွင်ပြန်ဝင်ရမယ့်လုပ်သားတွေအတွက်လည်းအနေမဖြစ်အောင်ဗဟိုအစိုးရကနေစနစ်ကျတဲ့ညွှန်ကြားချက်တွေနဲ့အောက်ခြေအဆင့်ထိတိတိကျကျကိုင်သွဲတင့်တယ်လို့ပြောပါတယ
်လက်ရှိနေတော့ဒီနေ့ထိပေါ့နော်19ရက်နေ့ထိကကျွန်တော်တို့စီမံတာပုံမှန်စကြံရုံးမရဖြစ်နေတဲ့ကြောင့်မို့တော့လူတွေတော့များများအပြင်မထွက်ကြဘူးပေါ့နော်ဒါလည်းပဲကျွန်တော်တို့ကစောင့်ကြည့်ရမှာဒီလကုခြေတစ်ဘက်ပေါ့နော်ဧပြီလကုဒီစောင့်ကြည့်ဖို့လိုတာပေါ့နော်နောက်တစ်ခုသတိထားမှာကျွန်တော်လက်ရှိဆိုရင်ဘိုးကနေတော့ချုပ်မိတ်တွေထုတ်ပြီးတယ်တဲ့ဆိုင်တိုင်းနဲ့ပြည်သူစုကထုတ်ပြီးများအောင်ရှိမှာတော့ကွာလက်ကျတွေရှိတော့ဒီနေရာနဲ့ဒီနေရာကြားမှာရက်ွက်ကြည့်အောင်ဆိုမှုနဲ့ဒီအခြေခံလူတွေကနေစင်္ကာလူရှိတာတွေကဆုံးဖြတ်ကြတာပေါ့နော်အဲ့တော့အဲ့အလေးတော့ကျွန်တော်ပြန်ပြီးသတိထားဖို့လိုတယ်လို့မြင်တာပေါ့နော်ဒီကျွန်တော်ဖြစ်နိုင်တော့ဒီဘူရှင်နေပြသားတဲ့နိုင်ငံရည်ထုတ်ပေးနိုင်တော့ပူကောင်းတယ
်လူတို့ကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူဆရာဝန်ထောက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုလူတွေအိမ်ထဲမှာပဲနေဖို့ညွှန်ကြားချက်ရက်တဲ့ဧပြီလ20ရက်နေ့အတွက်သူစိုးရိမ်မိနေတယ်လို့ပြောပါတယ
်ဆိုအခုဆိုလဲကျွန်တော်စပြီးတွေ့တဲ့နောက်3ပတ်လောက်မှာဆရာကျော်ဆိုတာတော့ဖေးတာဟာကတော့သူကနေသူ local transition ပေါ့နော်အဲ့ဒါတော့ဘယ်လိုမှမသိသေးတာပေါ့ကျွန်တော်သိနောက်2ပတ်လောက်မှာတော့အများကြီးဖြတ်ပြီးတော့ပြလာနိုင်သေးတယ်လို့ကျွန်တော်ကတော့ဒီလိုယူဆပြီးတော့နော်အဲအဲ့ထက်မှကိုမပေါအောင်တတ်နိုင်ခြင်းကလူသေးချင်းတူးချင်းရပဲတောင်းယူပြီးဆောင်ယူရမယ်လို့ထင်တယ်ဒီတစ်ခါတော့အဲ့မနေ့ပြန်ဆိုလို့ရှိရင်လုပ်ငန်းရှင်တို့တွေလည်းပြန်ပြီးဝင်ကြဖို့ရှိတာလို့နော်တမိုင်းဝင်ခဏနဲ့အစိုးရရဲ့ဝင်ကြချက်တွေတိတိကျကျတိုင်းနာပြီးအပြင်ဆက်မှတောင်းရင်ကျွန်တော်ကဒါ local transition ပြကွက်နေတဲ့ကူးစက်ဒီစီစီတော့ကနေအထစ်လာနေတာပေါ့ကားကွယ်နေတော့ဒါကြောင့်မို့လူတိုင်းလူတိုင်းတူးချင်းကိုယူပါအဲစေဟုံးလောက်ကောင်းဒါလည်းဒီစင်ကြားတဲ့အတိုင်းကိုတိုင်းနာဖြေကြပါလိမ့်မယ်အကြံပြုအောင်ပါနော
်ကိုဗစ်ကာယောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့လက်တလုံးမှာတော့ရန်ကုန်မြို့ပါဝင်မြို့ကြီးတချို့မှာညမထွက်ရအမိန့်နေလူစုလူဝေးမလုပ်ဖို့အမိန့်ညွှန်ကြားချက်တွေထုတ်ပြန်ထားပါတယ်ရှင်ကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပါ